မြန်မာစစ်ကောင်စီကဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုကိုကူဘိုတာရဲ့ဒုတိယအကြိမ်မြောက်ယုံချင်းကိုမူလကအင်္ဂါနေ့သတ်မှတ်ထားရကနေစက်တင်ဘာလ6ရက်နေ့ကိုပြောင်းရွှေ့လိုက်ပါတယ်သူကိုဖမ်းဆီးပြီးပထမဦးဆုံးရုံးထုတ်ခဲ့တာကတော့ဩဂုတ်လ16ရက်နေ့ဖြစ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကရန်ကုန်မြို့ကစစ်ကောင်စီစန့်ကျင်ရေးစန္ဒပြပွဲတစ်ခုမှာသူဟာသတင်းမှတ်တမ်းရိုက်ကူးနေစဉ်အဖမ်းခံခဲ့ရပါတယ်အသက်26နှစ်အရွယ်မှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကူဘိုတာကိုလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုအပြင်နိုင်ငံရေးပုံမှန်နဲ့စစ်ကောင်စီကတရားစွဲထားပါတယ်သူကိုပြန်လွှတ်ပေးဖို့ဂျပန်အစိုးရကလည်းတောင်းဆိုထားပါတယ်သူဟာစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်နောက်ပိုင်းဖမ်းဆီးခံရတဲ့ဒုတိယမြောက်ဂျပန်နိုင်ငံသားဖြစ်ပါတယ်။သူ့အရင်2021ဖေဖော်ဝါရီလကဂျပန်သတင်းတောက်ယူကီကတ်တဇူမီကိုစစ်ကောင်စီကဖမ်းဆီးပြီး၄လကြာထိန်းသိမ်းပြီးမှပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ။